အီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့တင်းမာတဲ့မူဝါဒကိုတူရကီနိုင်ငံကဝေဖန်ပြစ်တင်ထားသလိုအီရန်ပေါ်အမေရိကန်ရဲ့တန်ဆာရည်ရွယ်မှုတရားဖို့တူရကီရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျလာသောနှစ်ဖက်ကြားထိတဲ့တွေ့မှုအစ်စ်ဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောပါတယ်။တူရကီနိုင်ငံပိုင်အနာတိုလူဒေသခံနာနဲ့တောက်ကြနေကြလို့တဲ့မိနိုင်ငံတို့ကမှတူရကီနိုင်ငံသားဝင်ကြီးမက်ဗလူကာဘူဆိုဘလူကအီရန်ပေါ်ချမှတ်တဲ့တန်ဆာရည်ရွယ်မှုတွေကိုအကောင့်ထဲပေါ်တာဟာဒေသတစ်ခုလုံးပေါ်ဆူရတဲ့တရားမှုဖြစ်စေပြီးတိတ်ကိုအန်ဒရယ်ကြည့်တယ်လို့ပြောပါတယ်။တူရကီကမရာရေဂျစ်တိုင်အာရိုဝန်ရဲ့အမည်မဖော်တဲ့အကြီးအကဲတူကလည်းကုလသမဂ္ဂရဲ့တန်ခတ်ရည်ရွယ်မှုကလွဲလို့တခြားဘယ်နိုင်ငံရဲ့တန်ခတ်ရည်ရွယ်မှုကိုမှတူရကီအနေနဲ့လိုက်နာမှာမဟုတ်ပါဘူး။တခြားနိုင်ငံတွေလုပ်ချင်တာအတွက်တူရကီကိုအသုံးချခံမှာမဟုတ်ပါဘူးလို့ပြောပါတယ်။